ထိုင်းနိုင်ငံမှာတော့ဘာလီမန်အထူးအစည်းအဝေးပွဲမတန်ခင်တနင်္ဂနွေနေ့ကဆန္ဒပြပွဲတွေဆက်ဖြစ်လာပါတယ်။2014မှာစစ်တပ်နဲ့အာဏာသိမ်းပြီးတက်လာတဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုစနေနေ့ညနောက်ဆုံးထားပြီးရာထူးကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေဘက်ကယာစသန်ပေးထားပေမဲ့ဝန်ကြီးချုပ်ပရယုတ်အခုထိနှုတ်မထွက်သေးတဲ့အတွက်ထောင်ချီတဲ့ဆန္ဒပြသူတွေဘန်ကောက်မြို့လေလူစီကားတဲ့ဈေးဝယ်စင်တာရပ်ကွက်တဝိုက်စုယုံဆန္ဒပြခဲ့ကြတာပါ။ထိုင်းဝန်ကြီးချုပ်ပရယုတ်ကတော့သူနှုတ်ထွက်မှာမဟုတ်ပဲနိုင်ငံရေးပြဿနာကိုတင်းလာနဲ့အင်ကာမှာကျင်းပမဲ့ပါလီမန်ထဲမှာဖြေရှင်းသွားကြဖို့ Twitter ကရေးခဲ့ပါတယ်။ပါလီမန်အထူးအစည်းအဝေးခေါ်ရတာဟာနှစ်ဖက်ကြားမျှကြေတစ်ခုကိုရှာနိုင်ဖို့ဖြစ်တယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်ခင်ဗျာ။